ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အဆက်နားမှာရှိတဲ့မိဝကျေးရွာကိုမနေ့ညတနားကျော်လောက်မှာဖုံးတော်ကြီးကျောင်းပေါ်ကိုလက်နက်ကြီးကြီးကျပြီးဆရာတော်နဲ့ကိုရင်တပါးဆရာမတယောက်ကျောင်းသားနှစ်ယောက်ထိခိုက်ဒဏ်ရာရရှိတယ်လို့လူမှုကူညီရေးအသင်းနဲ့ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။ဆရာတော်နဲ့ကိုရင်မှာဒဏ်ရာရတာပြင်းတာကြောင့်ကျောက်တော်စေယုံကနေစစ်တွေစေယုံကိုပို့လိုက်တယ်လို့ကျောက်တော်မျိုးဖြူစင်မြတ်တာပရိဒါအဖွဲ့ဥက္ကဋ္ဌဦးညီပူကပြောပါတယ်
။ဆရာတော်ဘုရားကြီးကတော့ကျွန်တော်တို့ထိခိုက်တယ်ရမြပါတယ်။အစ်မမတွေ့တယ်ခေတယ်ဒီမှာကျောက်တော်ပြည်သူစေယုံကိုမင်းစောစောကယူလာပြီးတော့ဒီကျောက်တော်ပြည်သူစေယုံကဆရာဝန်အစွမ်းကုန်ကူတာပြီးတော့အခုစစ်တွေကိုပို့ထားရပါတယ်ခင်ဗျ။အဲနောက်ထပ်ကိုရင်လေးတစ်ပါးကတော့ဦးကောင်းတီမှာထိသွားတယ်ဒီဆရာတော်ဘုရားကြတော့ညာပါရေအဲနိုးဘုံအောင်မှာထိသွားပါတယ်ခင်ဗျ။ဒီနေ့ကျတော့ဆရာတော်ဘုရားကြီးကနင်းနေစိုးရင်ရပါတယ်ဒါမှမဟုတ်အခုကတော့ချင်းမရေးဆောင်ဆက်မှုအပိုင်းမှာနေတော့အားကောင်းနေပါတယ
်။လက်နက်ကြီးထိမှန်ခဲ့တဲ့မိဝကျေးရွာဖုံးတော်ကြီးကျောင်းဟာဖုံးတော်ကြီးတင်ပညာရေးကျောင်းဖွင့်လှစ်ထားပြီးကျောင်းအိတ်ကျောင်းနေဆရာမတွေနဲ့ကျောင်းသားတွေရှိနေတာဖြစ်ပါတယ်။အဲ့ဒီကျောင်းမှာရှိနေတဲ့အသက်16နှစ်အရွယ်ဆရာမကညာဘက်လက်ထိခိုက်ခဲ့ပြီးရှစ်တန်းကျောင်းသားတယောက်ကခါးကိုထိမှန်သွားတာဖြစ်တယ်လို့ကိုရန်ကျောင်းသားတယောက်ကတော့ခေါင်းကိုထိမှန်တာကြောင့်ကျောက်တော်ဆေးရုံကိုပို့ထားတယ်လို့လည်းပြောပါတယ်။အိမ်မောကြနေတဲ့အချိန်နက်နက်တနိုင်လောက်မှလက်နက်ကြီးလက်နက်ငယ်ကြီးတွေရွာထဲကိုကျလာပြီးအိမ်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ကျော်ညွန့်က RFA ကိုပြောပါတယ်
။ဘုံကြီးကျောင်းရွာကလေးပြစ်တာရွာကလေးကျတဲ့အင်းတော်အင်းခုံတင်ကကိုလုံးစကားပေါက်ပြီးပို့ရတယ်
။အဲ့ဒါကျတော့
ဒီထိမှထားတဲ့စစ်တာတောင်ခြံသွားတယ်။ဘုံကြီးကျောင်းတော့ကိုလုံးလုံးကျေးကျေးပါဘူးဒါမြင်းလေးပါပါလို့ထိတာတော့ရှိတယ်။ဆက်လက်ပြန်သေးပါလို့ကိုးသွားတာရှိတယ်လေ။မြင်းလေးပါပါပေါ့
။တိုက်ပွဲဖြစ်နေတဲ့အနေအထားမျိုးမဟုတ်ဘဲတပ်မတော်ဘက်ကရွာကိုပြစ်မှတ်ထားတိုက်ခိုက်နေတာလို့ဒေသခံတချို့ကစွပ်စွဲပါတယ်။အနောက်တိုင်းစစ်ဌာနချုပ်တိုင်းဦးစီးမှုဘုံမူကြီးဝင်းစော်ဦးကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ
်။ကျွန်တော်တို့မတိုင်းညတော့အဲ့ဘက်ကိုအုပ်ချုပ်မှုကိစ္စအဲ့ဘက်ကိုကျွန်တော်တို့ဒီလန်ဆရတန်မြေကောင်းလုံလုံလောက်တာရှိတယ်ပြီးရင်ကျွန်တော်တို့အုပ်ချုပ်မှုကိစ္စပါညာလောက်တဲ့ဟာအဲ့ဒီလောက်နေတဲ့အဖွဲ့ကိုပေးရနေပြီးတော့မှမိဘဝင်းကြီးကနေပေါ့ပြစ်တာ။ဟောအရင်တစ်ခါတော့လည်းအဲ့နာပဲပြစ်တာ။အခုလည်းအဲ့နာနေလားပြစ်တာ။ဒါပြစ်တော့မိနစ်20လောက်တော့ကြာတယ်ဒီပြစ်ကိုပြစ်တာ။ရွာသားတွေခိုက်ခဲ့တဲ့အရာမရတော့ကျွန်တော်တော့အဲ့လိုတော့မကြားဘူးတိုက်ပွဲဖြစ်တာတော့ဒီလိုရသားတွေဟိုလာထိခိုက်တယ်အရှိမရှိအောင်ကျွန်တော်ပြောရပြီးသားရှေးဝါရီနာမှာတိုက်ပွဲမပေါ်နဲ့ဘာလို့ဒီရွာရီနာရောက်ခါမှာအဝန်တွေကိုပြစ်ရလဲရွာထွက်တွေကိုပြစ်ရကျွန်တော်တို့ကိုပြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ပြန်ပြစ်ရမှာရွာတွေကနေပြောမှာကျွန်တော်တို့ဟိုလာပြန်ပြစ်လို့ကျွန်တော်တို့ကပြန်မပြစ်ဖဲနဲ့နေလို့ရှိရင်ကျွန်တော်တို့ဟိုလာအဖွဲ့တွေထိခိုက်တန်ရရှိမှုတွေပြစ်မှာပေါ့တတိယရှင်တော့ထဲမှာလာချာ
အေအေကပြစ်လို့ပြန်ပြစ်ပါတယ်ဆိုတဲ့တက်မတော်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးရခိုင်တက်တော်အေအေပြောခွင့်ရခိုင်သူခါကိုဆက်သွဲပြီးမရပါဘူးစက်တင်ဘာ29ရက်တုန်းကလည်းမိဝကျွာနာမှာရိတ်ခါလာဖို့တဲ့တက်မတော်ရေရင်ကိုအေအေကပြစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရွာထဲကိုလက်နက်ကြီးလက်နက်ငယ်ကြီးတွေကျပြီးအသက်60ကျော်ဦးတာထွန်းအသက်22နှစ်အရွယ်ကိုနိုင်လင်းစိုးတို့မှထိခိုက်ဒဏ်ရာရပြီးဆေးရုံတင်ထားရပါတယ်စက်တင်ဘာ15ရက်တုန်းကလည်းကြောက်တော်မျိုးတင်ကနက်ကျေးရွာစပယ်လာကျေးရွာနဲ့ကံသုံးစင်ကျေးရွာတွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားတယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်အရက်သားတွေသေဆုံးထိခိုက်ဒဏ်ရာရတာတွေကြောင့်မိဝကျေးရွာကဒေသခံတွေဟာကြောက်တော်မျိုးပေါ်ကိုတင်းရှောင်နေကြပြီလို့လည်းသိရပါတယ်ရခိုင်ပြည်နယ်မှာ2018ဒီဇင်ဘာကနေ2019စက်တင်ဘာအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်သေဆုံးမှုဟာလူ80ကျော်အထိရှိနေတယ်လို့ထိခိုက်ဒဏ်ရာရသူတွေကတော့120ကျော်လောက်ရှိနေပြီလို့ရခိုင်ရက်ဖက်အဖွဲ့တချို့ကပြောဆိုထားပါတယ်တိုက်ပွဲဖြစ်ပွားတဲ့မြောက်ဦးကြောက်တော်မင်းမြရသေတောင်ပုံနှကျွန်းစတဲ့မြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလောဝမြို့တွေမှာမိုဘိုင်းအင်တာနက်ဝန်ဆောင်မှုတွေကိုအစိုးရကပြီးခဲ့တဲ့ဇွန်လတတိယပတ်လောက်ကစပြီးပိတ်ပင်ခဲ့တာဖြစ်ပါတယ်။နယ်မြေလုံခြုံရေးကိုအကြောင်းပြပြီးအစိုးရကပိတ်လိုက်တာပါ။အေအေဖွဲ့ကစစ်ရေးလှုပ်ရှားမှုတွေကိုအင်တာနက်အသုံးပြုပြီးအချင်းချင်းဆက်သွယ်ကြတာကိုအစိုးရကဟန်တားလို့တဲ့ဟန်ရှိတယ်လို့အများကယူဆကြပါတယ်။အေအေဖွဲ့ကတော့ဒီပိတ်ပင်မှုဟာရခိုင်ပြည်နယ်အတွင်းတပ်မတော်ရဲ့လှုပ်ရက်ကိုသတင်းအမှောင်ချဖို့နဲ့စစ်ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့ကြိုတင်ပြုလုပ်တာဖြစ်တယ်လို့ဂျွန်လကုံပိုင်းမှပြောထားပါတယ်။ချင်းပြည်နယ်ပလက်ဝါနဲ့ရခိုင်ပြည်နယ်မောင်းတော်၊ဗုဒ္ဓတောင်၊ရသေတောင်နဲ့မြေပုံမြို့နယ်တွေမှာစက်တင်ဘာလဆန်းလောက်ကအင်တာနက်လိုင်းပြန်ရခဲ့ပေမဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိတဲ့ကြောက်တော်၊မြောက်ဦး၊မင်းပြားနဲ့ပုံနှကျွန်းမြို့နယ်တွေမှာအခုချိန်ထိအင်တာနက်မရသေးပါဘူး။ကုလသမဂ္ဂကဒီဖြစ်ရပ်နဲ့ပတ်သက်ပြီးမနေ့ကကြေညာချက်ထုတ်ပြန်တဲ့အခါလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်တဲ့အခါမှာအင်တာနက်ကိုအားထားရတာဖြစ်တာကြောင့်အခုလိုပိတ်ထားတာဟာဒီလုပ်ငန်းတွေကိုအဟန့်အတားများစွာဖြစ်စေတဲ့အတွက်အမြန်ဆုံးပြန်ဖွင့်ပေးဖို့အစိုးရကိုတိုက်တွန်းတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ จมะสานีท่อมา